အာဆီယံတည်ဝင်နိုင်ငံများ၏လွှတ်တော်မများပါဝင်တဲ့ AIDMC ခေါ်အာဆီယံ Interparliamentary Caucus အာဆီယံရဲ့မြန်မာအရေးနိုင်ငံစုပါလီမန်အဖွဲ့ကမြန်မာနိုင်ငံဤနေ့နောက်နေ့ကျင်းပမယ့်အာဆီယံနှစ်ပတ်လည်နီလာခံမှာအလဲကျဥက္ကဋ္ဌရာဒူးမယူမီထိုင်းအစိုးရအနေနဲ့မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးများဖော်ဆောင်ဖို့ဖိအားပေးပါလို့တိုက်တွန်းပြောကြားခဲ့ပါတယ်မြန်မာရေးကိစ္စရပ်များမှာအထူးဆောင်ကြည့်လေ့လာခဲ့တဲ့လွှတ်တော်အမတ်များအုပ်စုကမြန်မာနိုင်ငံနေနဲ့ဒီမိုကရေစီပြောင်းလဲရေးများကိုမဖော်ဆောင်ခဲ့ရင်အာဆီယံအသင်းကြီးကနေထုတ်ပြစ်ဖို့တောင်းဆိုတဲ့မြစ်တာရပ်ခံချက်ကိုလက်မှတ်ရေးထိုးခဲ့ကြပါတယ်မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးဖော်ဆောင်ဖို့ထောက်ခံသူတွေကမြန်မာနိုင်ငံကိုအာဆီယံရဲ့အလှည့်ကျဥက္ကဋ္ဌဖြစ်ဆောင်ရွက်ခွင့်ပေးမယ်ဆိုရင်အာဆီယံရဲ့ဂုဏ်သိက္ခာကိုကျဆင်းစေလိမ့်မယ်လို့ပြောခဲ့ကြပါတယ်1960ခုနှစ်များကစလို့စစ်ဆိုးရအဆက်ဆက်အုပ်ချုပ်မှုအောက်ရောက်ခဲ့တဲ့မြန်မာနိုင်ငံမှာ1990ခုကရွေးကောက်ပွဲများကျင်းပခဲ့ပြီးမြင့်အနိုင်ရရှိခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုမြန်မာစစ်ဆိုးရကအာဏာလွှဲပြောင်းပေးခြင်းရှိခဲ့ပါဘူး